Shan Tang Mai Tan Ne Taung Palong Taru Ja Siye Patipakha Re Pyin Tha Ne Ye Shan Myaw Pai Phan Ma Akhu Yat Pai Na Phat Yin Sain Tai Pwe Re Khana Yat Tan Twa Bi Ma Lu Siye Tin Ma Ni Se Phit Par De Thait Tai Phit Ne De Siye Pyatana Re Go Phie Le Aung Tan Yin Na Party Re Ne Tan Yin Na Lan Na Kai Mi Su Pwe Tha De UNFC Phat Ka Win Yaw Nyi Nai Phie Shin Pe Ni Ja Par De Data Re Ma Ti Ngain Ne Ani Tha Chaung Thaung Ne Chi De Shan Sit Pye Dukkha De Re Ni Yat Yin Ma Pyan Yae De De Ani Tha Phin Ni Se Ba A Thi Sait Ko Ro Ma Su Mo Ga Pyo Pyat Tha Par De Shin
Hou Par De အစိုးရနဲ့အတည့်ရလက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ရှမ်းတောင်ပိုင်းတပ်နဲ့ပလောင်လွတ်မြောက်ရေးတပ် PSLF လက်အောက်ခံတအောင်အမျိုးသားလွတ်မြောက်ရေးတပ် TLLA တို့အကြားတိုက်ပွဲတွေကပြီးခဲ့တဲ့နှစ်2015ခုနှစ်နိုဝင်ဘာလကုန်ကတည်းကစခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နမ်ခမ်းနမ်ဆန်မိုင်းတုံကွတ်ခိုင်စတဲ့ဒေသတွေမှာနှစ်ဖက်တပ်တို့ကြားတိုက်ပွဲတွေကအတော်လေးကိုပြင်းပြင်းထန်ထန်ဖြစ်ပွားလာလို့ထောင်ချီတဲ့ရှမ်းပလောင်ဒေသခံပြည်သူတွေစစ်ဘေးလိုရာရီစီထွက်ပြေးခဲ့ကြရပါတယ်စီရဲကအတော်လေးကိုတင်းမာလာတဲ့အနေအထားဖြစ်နေလို့လွတ်တော်အသစ်စချိန်မှာပဲပြည်သူလွတ်တော်မှာပြီးခဲ့တဲ့အင်္ဂါနေ့ကရှမ်းပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်လို့အရေးတကြီးအဆိုတင်သွင်းဆွေးနွေးခဲ့ကြတယ်လို့ဗိုလ်တပူးနေမှာတော့တိုက်ပွဲတွေရက်ဆိုင်ပေးဖို့အဆိုကိုအတည်ပြုလိုက်ပါတယ်ကြားကောင်းကြားပြူလို့ရှမ်းပါတီကြီးတွေနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေဘက်ကလည်းဒီစီရဲကိုပြေလည်အောင်ဖြည့်ရှင်းကြဖို့ကြေညာချက်တွေထုတ်ပြန်ပြီးတိုက်တွန်းခဲ့ကြပါတယ်ထိုင်းနိုင်ငံချင်းမိုင်မြို့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကလည်းအရေးပေါ်အစည်းအဝေးခေါ်ယူပြီးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ပွဲတွေဖြစ်နေတဲ့အရေးဘလို့မျိုးပြေလည်အောင်ဖြေရှင်းကြမလဲဆိုတာကိုအဓိကထားဆွေးနွေးနေကြပါတယ်ဒီကနေ့မှာတော့ RCSS နဲ့ TLLA တို့အကြားပြည်ထနာတွေကိုပြေလည်အောင်တွေ့ဆုံဆွေးနွေးညှိနှိုင်းရေး UNFC ရဲ့ဒုက္ကဋ္ဌဦးနိုင်ဟန်သားနဲ့ KIA ကဗိုလ်ချုပ်ခွန်မော်ပါပါဝင်တဲ့အဖွဲ့ဝင်၅ဦးပါတဲ့ကော်မတီတရက်ကိုဒီကနေ့ဖွဲ့စည်းခဲ့ပါတယ်အခုလိုမျိုးစီရေးပြည်ထနာကိုပြေလည်အောင်ဖြေရှင်းနိုင်မှုလွှတ်တော်အပါအဝင်ဗတ်ပေါင်းစုံကဝိုင်းဝန်းကြိုးပမ်းနေကြတဲ့အချိန်မှာအခုရက်ပိုင်းမှာတော့တိုက်ပွဲတွေကခေတ္တရပ်တန့်သွားခဲ့ပါတယ်အခုလက်ရှိနှစ်ဖက်တက်ကြားစီရေးအခြေအနေကို TLLA ရဲ့ပြောခွင့်ရမိုင်းအိုက်ကျော်ကအခုလိုပြောပါတယ
်နှစ်ဖက်တက်ပွဲကတော့ဒီနေ့တော့ဒရင်တက်တော့မရှိဘူးဒီတရက်နေ့ရဲ့အတွင်းကတော့နည်းနည်းငယ်ငယ်ဒီတစ်ဖက်နဲ့တစ်ဖက်လည်းကြည့်ဒီနယ်လမ်းပြတာလောက်ပဲရှိတယ်ဒီနှစ်ဖက်သားကတော့မူလရှိတဲ့အတိုင်းပဲဒီဆောင်ဆိုင်နေတဲ့အနေထားရှိစီရေးအခြေအနေကတော့တင်းမာတဲ့အနေထားပဲရှိတယ်
တိုက်ပွဲတွေရပ်သွားပေမဲ့လို့အခုလက်ရှိအခြေအနေမှာတော့နှစ်ဖက်တက်တို့အကြစီရေးတင်းမာနေတဲ့အခြေအနေဖြစ်လို့နှစ်ဖက်တက်ခေါင်းဆောင်တွေတိတိဆိုင်ဆိုင်တွေ့ဆုံပြီးပြည်လဲအောင်ညှိနှိုင်းဆွေးနွေးကြပါလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့တွေ့အတွေ့အမှုဦးဆိုင်ညွတ်လင်ကတိုက်တွန်းလိုက်ပါတယ
်ဒီကိစ္စကိုကျွန်တော်တို့တော်လေးစိုးပိုင်းနဲ့စဉ်းစားပါမယ်စဉ်းစားကြည့်ကျွန်တော်လုံနိုင်တာကတော့ပြည်တက်ခတ်မှာပါဝင်နေတဲ့ဖွဲ့စည်းနှစ်ခုပေါ့နော်တွေ့ဆုံနေဖို့ဒါကျွန်တော်တို့အတွက်အများဆုံးစောင့်ဆောင်နေတဲ့ဒီနေရာဖြစ်တယ်လေ။နှစ်ဖက်တွေ့ဆုံဆွေးနွေးရတာကောင်းဆုံးပဲ။ကြားလူလေးတွေထားရင်ထားပါလိမ့်မယ်။ဒီဘာဖြစ်လဲဆိုဒီကိစ္စကကျွန်တော်တို့ဝန်ဆောင်ရလို့မရဘူး။မရဘူးဆိုတော့မြင်းချင်းချင်းကြီးကျွန်တော်တို့ကမသိဘူး။ကြက်ကချင်းဖွဲ့တွေပဲတည်ပါလေ။ဒါသူတို့ကိုယ်တိုင်ဆွေးနွေးကကောင်းဆုံးပဲလို့
။လက်နက်ကိုင်ပြိပခါကြောင့်အပြစ်မဲ့ပြည်သူတွေပါစစ်ဘေးဒဏ်တင့်နေရတဲ့အပေါ်နိုင်ငံရေးအရာနှစ်ဖက်တွေ့ဆုံပြီးညှိနှိုင်းအဖြေရှာဖို့ကိုလည်းဒုက္ခသည်တွေကိုကိုယ်တိုင်သွားပြီးကူညီဆောင်ရှောက်ပေးနေတဲ့ရှမ်းလူငယ်ကွန်ရက်ဖက်ကလည်းမေတ္တာရက်ကန်ထားပါတယ်။တိုက်ပွဲတွေကြောင့်အသက်ဘေးကနေလွတ်အောင်ထွက်ပြေးနေရတဲ့ထောင်ချီးတဲ့ရှမ်းစစ်ဘေးဒုက္ခသည်တွေနေရရင်လုံခြုံစိတ်ချစွာအိမ်ပြန်နိုင်ရင်းနဲ့ရှမ်းပြည်နယ်တွင်မှာတိုင်းရင်းသားအချင်းချင်းလူမျိုးရေးအသွင်ဆောင်ပြိပခါတွေဖြစ်လာမှာကိုမလိုလားဘူးလို့ရှမ်းလူငယ်ကွန်ရက်ကဆိုင်တော်ဆိုင်ကပြောပါတယ
်ကျွန်တော်တို့မဖြစ်စေချင်တဲ့အရာကလူမျိုးရေးပဋိပက္ခပုံစံမျိုးမဖြစ်စေချင်ဘူးဖြစ်တော့မှလည်းကျွန်တော်တို့အရင်စိုးရင်လည်းကိုယ်ကလက်လက်တိုင်ပဋိပက္ခဖြစ်တဲ့ကိစ္စမှာလူမှုကွန်ရက်ကစတင်းမီဒီယာတွေကစအကုန်လုံးလူမျိုးရေးဆန်ဆန်ပုံစံမျိုးထွက်လာတော့ကျွန်တော်တို့လည်းအရင်စိုးရင်လည်းဆက်လူငယ်ကွန်ရက်အနေနဲ့တော့လူမျိုးရေးပဋိပက္ခဆန်ဆန်မဖြစ်စေချင်ဘူးအားလုံးငင်းငင်းချမ်းချမ်းဖြစ်စေချင်တယ်ပေါ့
အခုလက်တလောမှာတော့ထောင်ချီပြီးထွက်ပြေးလာနေတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်ရှမ်းပြည်နယ်ကြောင်မဲမြို့ပေါ်ကဖုန်ကြီးကျောင်းနေမှာစစ်ဘေးဆောင်ဒုက္ခသည်စခန်းတွေဖွင့်လှစ်ထားပြီးရှမ်းနိုင်ငံရေးပါတီတွေရှမ်းလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ဒေသခံရမီရဖာတွေကဝိုင်းဝန်းကူညီဆောင်ရှောက်ပေးထားကြပါတယ်မြမစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားစစ်ဘေးဒဏ်ကိုနှစ်ချီခါစီခံခဲ့ကြရပြီးတဲ့ဒေသခံတွေမှာအခုလည်းထပ်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အချင်းချင်းတိုက်ပွဲတွေထပ်ဖြစ်နေလို့ဒေသခံတွေမှာစစ်ဘေးဒဏ်ကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေတိတ်ပြီးကြီးမားနေပြီးဖြစ်လို့ဒေတာရင်းတည်ငြိမ်ရေးပြည်လဲအောင်ဖြည့်ရှင်းကြပါလို့ရှမ်းပြည်သူတွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်